နိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်တဲ့စတင်ချင်ပါမယ့်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်နိုင်ငံကိုရောက်ရှိသွားပါပြီ။စတင်နဲ့စနေနေ့ချင်ပါမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံတက်ရောက်ဖို့ဒေါက်တာဆန်းစုကြည်ဒါနမ်မြို့ကိုဒီကနေ့ပဲရောက်သွားခဲ့တာပါ။ APEC ညီလာခံပြင်ဖိလစ်ပိုင်နိုင်ငံမှာ73ရက်ကနေ19ရက်နေ့ထိချင်ပါသွားမယ့်32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငင်းခြေနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိပြဿနာပေါ်နေရတဲ့ပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံကဖိအားတွေဆက်လက်ထွက်ပေါ်နေကြမှာပဲနိုင်ငံကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံတွေကိုတက်ရောက်ဖို့ဒေါ်ဆန်းစုကြည်ရောက်လာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံတကာနဲ့ဒေသရင်းကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတော့နိုင်ငံတကာအသံဝင်းကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကအချက်တဲတွေကိုဆွေးနွေးပြစ်လိုက်မယ်လို့လည်းမျှော်လင့်မှုတွေရှိနေပါတယ်။မနေ့ကမှတော့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တီးတန့်တွေ့ဆုံမှာဖြစ်ကြောင်းလည်းကနေဒါနိုင်ငံကလာတဲ့သတင်းတွေကဖော်ပြနေကြတာပါ။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်ပါဝင်တဲ့အာဆီယံအသင်းနဲ့ဆက်ဆက်စည်းဝေးပွဲတွေအတွင်းရိုဟင်ဂျာအရေးဦးစားပေးပြောဆိုဖို့လည်းနိုင်ငံတကာလူ့ကွန်ရက်လှှမ်းမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းထားပါတယ်။အာရှတိုင်းမှာနှစ်ပေါင်းများစွာအတွင်းအဆိုအရလူ့ခွင့်ရေးပြဿနာတစ်ခုဖြစ်တဲ့ရိုဟင်ဂျာအရေးကိုနိုင်ငံတကာကောင်းဆောင်တွေအလေးထားပြောဆိုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။